မနက်ငယ်မှာလက်လက်ကြိုက်တက်ခတ်နေတာတွေကိုချက်ချင်းရက်ဆိုင်ပြီးအားလုံးပါဝင်တဲ့ညီညာရေးဆွေးနွေးမှုတွေလုပ်ဖို့အရှိတောင်အရှန်နိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေဒီနေ့ပဲတောင်းဆိုလိုက်ပါတယ်။အသင်းဝင်10နိုင်ငံအပြင်အမေရိကန်၊ရုရှား၊တရုတ်၊ဂျပန်၊အိန္ဒိယနဲ့တောင်ကိုရီးယားနိုင်ငံတွေကတန်တမာနေပါတက်ရောက်ခဲ့တဲ့လာအိုနိုင်ငံကအစိုးရဝယ်ပြီးပြည်ထောင်စုဘက်ထက်ပြီးဆုံးသွားပြီးတဲ့နောက်ဒီကနေ့ထုတ်ပြန်တဲ့အာဆီယံဥက္ကဋ္ဌရဲ့ညင်ညာချက်မှာမြန်မာအရေးနဲ့ပတ်သက်လို့ထည့်သွင်းဖော်ပြခဲ့တာပါ။သူထွက်တန်ရုံပြစ်ကတ်တွေချက်ချင်းရက်ပြီးစာနာမှုအကူအညီပေးနိုင်မယ့်အခြေအနေတွေဖန်တီးဖို့မြန်မာနိုင်ငံကကိုရိုင်းဥဆောင်ပြီးနိုင်ငံလုံးတိုင်းတန်တဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လဲအာဆီယံကတောင်းဆိုထားပါတယ်။နိုင်ငံလူဦးရေ၃ဘုံတစ်ဘုံကျော်လူပေါင်း 18.6 တန်းလောက်ဟာစာနာမှုအကူအညီတွေလိုအပ်နေတယ်လို့ခန့်မှန်းထားတာပါ။အာဆီယံအသင်းဝင်တွေပါဝင်နိုင်ခြင်းရှိတဲ့မြန်မာ၏အလို့သဘောဆွေးနွေးဝတ်တစ်ခုကိုဒီနေ့နောက်မှထိုင်းနိုင်ငံကကမကထလို့ကျင်းပမဲ့အစီအစဉ်ကိုလဲအာဆီယံကကြိုဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအရသာဆူရဝဖယ်ရှားပြီးအာဏာသိမ်းခဲ့ရာကနောက်ဆက်တွဲနိုင်ငံရေးအခြေအနေနဲ့လက်နက်ကင်ပြည်ခွက်တွေလည်းကြီးထွားလာနေတာပါမြန်မာရေးဖြစ်ရှိမှုအာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့လက်တွေ့မှာအကောင့်ထဲမပေါ်နိုင်မဲ့ပြက်ကွက်မှုအတွက်လည်းစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံအစည်းအဝေးတွေမှာတက်ရောက်ခွင့်ကိုအာဆီယံကကန့်သတ်ထားပါတယ်ခင်ဗျာ